in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ22ရက်တနင်္ဂနွေနေ့ညနေပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်ပေးနေပါပြီ။ဆိုင်းဒိုမီတာ19 19နဲ့ 25 တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါရှင်။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာပါ။ကျွန်တော်ဂျာတိုင်းပါ။တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။အာဖဂန်ရွေးကောက်ပွဲကနဦးရလက်တွေကိုဒီနေ့ကြီးညာရမှာလက်ရှိသမ္မတအက်စပတ်ကာနီကအနိုင်ရသွားပါတယ်။ရောက်ကိုရီးယားကောင်းဆောင်ကင်ပျော်ကစစ်တပ်ထိပ်ပိုင်းကောင်းဆောင်နဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားစီရေးဆွဲရင်မြင့်နေမှုကိစ္စကိုဆွေးနွေးခဲ့ကြပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံဆန္ဒပြတဲ့သူတွေဟာတရုတ်နိုင်ငံကဝီဂါမွတ်စလင်တွေနဲ့တသားတည်းရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့ဒီကနေ့မှစူဝေးဆန္ဒပြခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံကသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာရီတိုင်းမှာတော့ရခိုင်ပြည်နယ်အတွင်းမှာအင်တာနက်ဖြတ်တောက်တာကိုပြန်ဖွင့်ပေးရန်ရန်ကုန်မှတောင်းဆိုကြဖို့ရှိပါတယ်။ဘာကြောင့်ပါလဲဆိုတာကတော့
အင်တာနက်တိုင်းပြည်တော်မျိုးတွေကဝင်းဝင်းလေးလုပ်တဲ့လူတွေပေါ့။အွန်လိုင်းရှိုးလုပ်တဲ့လူတွေ၊အွန်လိုင်းရနေရေးရောင်းတဲ့လူတွေ၊တချို့ဆိုပြည်စည်းမာတဲ့လူတွေကြတော့ဒါတွေတိတ်ခွာရတာပေါ့။တချို့ရန်ရည်ရပြည်ရောင်းတဲ့လူတွေကြတော
့အွန်လိုင်းအသုံးပြုတဲ့လုပ်ငန်းရှင်တူပြောပြချက်နဲ့တူနားဆင်နိုင်ပါတယ်။တခါထိုင်းမြန်မာနယ်စပ်ကြားကမူရစ်ဆေးတိုက်ဖြတ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုဆွေးနွေးခဲ့ကြတာနဲ့တူနိုင်ငံတကာသတင်းတော်မှာတော့2019ခုနှစ်တွင်အမေရိကန်တရုတ်ကုန်သွယ်ရေးအခြေအနေနဲ့ကမ္ဘာကြီးမှာကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လွှတ်မှုကျဆင်းလာအောင်ဘာလို့ဆောင်ရွက်ကြမလဲဆိုတာတွေကိုသိကြရမှာပါရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြသစီအောင်တို့ပြောပြပါမယ်ရှင
်။စီးရီးယားနိုင်ငံတွေကိုနေသက်ဖြတ်ပြီးလူသားစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တရက်ကိုရုရှားနဲ့တရုတ်တို့ကဗီဒိုအာဏာသုံးပယ်ချလိုက်တဲ့အတွက်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုစနေနေ့မှာအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။စီးရီးယားနိုင်ငံသားတန်ပေါင်းများစွာကိုလူသားချင်းစာနာမှုအကူအညီတွေရောက်စေမဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုရုရှားဖက်ဒရေးရှင်းနဲ့တရုတ်တို့ကဗီဒိုသုံးပယ်ချတာဟာရှက်ပွက်လုံးရဖြစ်တယ်လို့ဝန်ကြီးပေါ်မီယိုကထုတ်ပြန်ချက်မှာပြောထားပါတယ်။ဒီဆုံးဖြတ်ချက်ကိုကန့်ကွက်ပြီးနိုင်ငံရေးအရသဘောထားတစ်ခုချမှတ်ဖို့ရွေးချယ်လိုက်တဲ့ရုရှားနဲ့တရုတ်တို့ရဲ့လက်ထဲမှာသွေးစွန်းသွားပါပြီလို့လည်းဝန်ကြီးပေါ်မီယိုကပြောပါတယ်။2011ခုနှစ်ကစတင်ခဲ့တဲ့ဆီးရီးယားပဋိပက္ခဘေးနဲ့တင်းနေရသူအရသာ၄သန်းအတွက်တူရကီနဲ့အီရတ်ကိုဖျက်ပြီးအခုညီတွေပြေးပို့တာကိုအခုဆုံးဖြတ်ချက်ကနောက်တစ်နှစ်ထပ်တိုးတာပါ။အခုလိုဗီဒီယိုသုံးပယ်ချတာကြောင့်တဏ္ဍကုံမို့သတင်းသုံးပတ်တောင်မကြံတော့တဲ့လက်ရှိဆုံးဖြတ်ချက်တဏ္ဍမကုတ်ခင်တခြားသဘောတူညီချက်တစ်ခုခုမရဘူးဆိုရင်ကုလသမဂ္ဂကရမုံငွေ၆ပတ်နဲ့အကူအညီတွေအစ်တလစ်ဒေသနဲ့အတိုက်ခံတွေထိန်းချုပ်ထားတဲ့စီးရီးယားနိုင်ငံတွေကတခြားဒေသတွေကိုမရောက်တော့ပါဘူးပို့ပြီးတော့လဲစိုးရိမ်လာနေကြပါတယ်ခင်ဗျာ
American နဲ့တရုတ်ကုန်သွယ်ရေးသဘောတူစာချုပ်ပထမအဆင့်ကိုမကြခင်မှာလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့သမ္မတ Trump ကစနေနေ့ကပြောပါတယ်။ Florida ပြည်နယ်မှာကျင်းပတဲ့ Turning Point USA အဖွဲ့ရဲ့အခမ်းအနားတစ်ခုအတွင်းမှာသမ္မတ Trump ကအခုလိုပြောလိုက်တာပါ။ကမ္ဘာကုန်သွယ်ပေးနှစ်နိုင်ငံဖြစ်တဲ့ American နဲ့တရုတ်ကြားအပြန်အလှန်သွင်းခွင့်ခုနှစ်ကောက်ခံနေတာကြောင့်ကမ္ဘာလုံးဆိုင်ရာစီးပွားရေးကိုရိုက်ခတ်လာတဲ့ကုန်သွယ်ရေးစစ်ပွဲအဆုံးသတ်စီဖို့ဒီသဘောတူစာချုပ်ပထမအဆင့်ကိုဒီဇင်ဘာလအစောပိုင်းကတည်းကကြေညာထားတာပါ။ဒီစာချုပ်အရအမေရိကန်ကတရုတ်သွင်းကုန်တွေအပေါ်မှာအခွန်ကောက်ခံတာကိုလျှော့ချပေးမှာဖြစ်တယ်လို့တရုတ်ကအမေရိကန်လေယာဉ်ထွက်ကုန်တွေကိုပို့ပြီးတော့ဝယ်ယူရမှာဖြစ်ပါတယ်။ပထမအဆင့်သဘောတူစာချုပ်ကိုဇန်နဝါရီလအစောပိုင်းမှာလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးစတီဖန်မနူးချင်နာပြီးခဲ့တဲ့သတင်းပတ်အတွင်းကပြောဆိုထားပါတယ်။
မာလီနိုင်ငံကစစ်သွေးကြွ33ယောက်ကိုပြင်သစ်တပ်ဖွဲ့တွေကစနေနေ့ကတုတ်တင်နိုင်ခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောလိုက်ပါတယ်။မော်ရီတေးနီးယားနိုင်ငံနဲ့ထိစပ်နေတဲ့မာလီနိုင်ငံနယ်စပ်မှာပြင်သစ်တပ်ဖွဲ့တွေကအဲဒီစစ်သွေးကြွတွေကိုတိုက်ခိုက်ရရဟယင်းနေမြေမြေတပ်ဖွဲ့တွေဝေးထိန်ဒရုန်းရင်တွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒီစစ်စင်ရေးကိုတော့မနေ့ကပြင်သစ်တပ်ဖွဲ့တွေစစ်စင်ရေးလုပ်ခဲ့တဲ့မော်ဒီမျိုးရဲ့အနောက်မြောက်ဖန်ပိုင်း90ကျော်မှရှိတဲ့ဒေါ်တွဲမှာလုခဲ့တာဖြစ်ပါတယ်။မနေ့ကအဲ့ဒီစစ်စင်ရေးအတွင်းမှာတော့ပြင်သစ်ကသူတို့အရန်ကိုအလိုရှိနေတဲ့ IS စစ်သွေးကြောအဖွဲ့ရဲ့ထိတ်တန့်ကောင်းဆောင်တွေကတယောက်ဖြစ်တဲ့အမန်ဒူကူဖာကိုတုတ်တင်နိုင်ခဲ့တယ်ဆိုပြီးတော့မာယွန်းစွာနဲ့ပေါ်ပြခဲ့ဥပါတယ်။ဒါပေမဲ့ပြင်သစ်ကြီးတဲ့စစ်ဦးစီးချုပ်ပြောခွင့်ရကတော့အခုဒီချိန်မှာအဲ့ဒီ IS စစ်သွေးကြောခေါင်းဆောင်ကိုပြင်မထားတိုက်ခိုက်တာဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြီးတော့လောလောဆယ်မှာတစုံတရာပြောဆိုဖို့ညှင်းဆိုထားပါတယ်။ပြည်သူ့သမ္မတအမေရိကန်မက်ခရွန်ကတော့ဒီစစ်စင်ရေးဟာကြီးမားတဲ့အောင်မြင်မှုဖြစ်တဲ့ဆိုပြီးတော့ Ivory Coast နိုင်ငံအဘိဂျန်မြို့ကပြည်သူ့လူမျိုးအတိုင်းအဝန်ကိုပြောကြားခဲ့ပါတယ်။ဒီစစ်စင်ရေးကိုတော့မာလီနိုင်ငံတဝက်နေရာဒိသာဆုံးမှာလှုပ်ဆောင်နေတာဖြစ်ပြီးတော့ ပြီးခဲ့တဲ့လကတော့ IS အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့စစ်သွေးကြောအဖွဲ့ကိုခြေရကန်လိုက်ရင်းနဲ့ရဟယင်ပြတ်ကျခဲ့တာကြောင့်ပြင်သစ်စစ်သား73ယောက်တေဆုံးခဲ့ပါသေးတယ်ခင်ဗျာ
။တမရထရမ်ယာရုတတန်3နှစ်အတွင်းရောက်လာပြီးတဲ့နောက်မှာ American ဆိုရအနေနဲ့ Texas ပြည်နယ်မှာပြည်သူတွေပိုင်ဆိုင်တဲ့နေရာတွေတင်ပြီးတော့နေဆက်တတိုင်းဆောက်ဖို့အရေးကိုပို့ပြီးတော့ကြိုးပမ်းလာပါတယ်။ American Mexico နဲ့နေမင်းချင်းထိတွေ့မှုအများဆုံးရှိတဲ့ Texas ပြည်နယ်မှာအရန်တားမရှိတဲ့အတွက်နိုင်ငံရေးဥပဒေရေးရာနဲ့ပတ်ဝန်းကျင်ဆိုင်ရာပြဿနာတွေအများပြားပေါ်ပေါက်နေရတာပါအခုထိတော့မြေယာသိမ်းယူတာမရှိသေးပေမဲ့ဒီလအတွင်းမှာမြေယာသိမ်းမှုကြိုးပမ်းတဲ့အမှုခင်သုံးခုရှိတယ်လို့တရားရေးဌာနရှင်းလင်းတွေကပြောပါတယ်နောက်တစ်ပတ်အတွင်းမှာလည်းမြေသိမ်းတာနဲ့ပတ်သက်ပြီးတော့အတနာခံစားတွေတင်သွင်းမှုပြင်ဆင်နေတာတွေရှိတယ်လို့ပြောပါတယ်တမရထရမ်အစိုးရလက်ထက်နေဆက်တတိုင်းမိုင်90ကိုပြင်လဲတိဆောက်ထားပြီးတော့2020နှစ်ကုန်မှာမိုင်900အထိတိဆောက်သွားဖို့ရည်မှန်းထားတာပါတမရထရမ်ရဲ့မြို့သားလုံခြုံရေးစီမံကိန်းအောက်ကအစီအစဉ်နဲ့နေဆက်တတိုင်းတိဆောက်နေတဲ့ရန်ပုံငွေကိုလွှတ်တော်အနေနဲ့ကန့်တတ်ဖို့အတိုက်ခံတွေကတိုက်တွန်းနေပါတယ်တချို့မြေပိုင်ရှင်တွေကတော့တတိုင်းဆောက်တာကိုသဘောတူပြီးအစိုးရနဲ့ပူးပေါင်းဆောင်ရွက်လိုပါတယ်တချို့ကတော့သူတို့ပိုင်ဆိုင်မှုတွေပျောက်ပြတ်သွားမှာကိုစိုးရိမ်နေကြတာပါအတော်များများကတော့သူတို့ပိုင်မြေတွေအတွက်တတ်နိုင်သမျှကာကွယ်သွားမယ်လို့ကတိပြုပြောဆိုထားကြပါတယ်
VOA American သံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965လို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရေကနေတနေ့ဦးနေနေညနေခင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အာဖဂန်သမ္မတရွေးကောက်ပွဲရလဒ်ကိုဒီကနေ့ချေညာခဲ့တာမှာကနဦးရလဒ်ဒီအရတော့လက်ရှိသမ္မတအက်စရဂါနီကအနိုင်ရပြီးတော့သမ္မတဖြစ်တဲ့ဒုတိယကြိမ်နောက်ထပ်၅နှစ်ထမ်းဆောင်ဖို့ရွေးချယ်ခံရရပါတယ်။အာဖဂန်နိုင်ငံရဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲကအချိန်တော်ကြာနောက်လေးကြန့်ကြာနေတဲ့ဒီရွေးကောက်ပွဲရလဒ်ကိုကဘူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ချေညာခဲ့တာဖြစ်ပြီးတော့ရလဒ်ဒီအရတော့သမ္မတဂါနီကစုစုပေါင်းမဲရီအတွက်တင်းသမ၈တန်းနဲ့ကမဲရီအတွက်50.64 ရာခိုင်နှုန်းရရှိခဲ့တယ်ဆိုပြောပါတယ်။သမရဂါနီရဲ့အဓိကပြိုင်ဘက်ဖြစ်တဲ့အဗ်ဒူလာကတော့မဲရီအတွက် 39.5 ရာခိုင်နှုန်းရရှိခဲ့ပြီးတော့ကျန်တဲ့မဲတွေကိုတော့တခြားကိုယ်စားလှယ်တွေကရခဲ့တာဖြစ်တယ်လို့အောက်ခံရွေးကောက်ပွဲကော်မရှင်အကြီးအကဲဟာဝါအလမ်နူရစ်တာနီကပြောပါတယ်။အငင်းပွားစရာတွေဖြစ်နေတဲ့အောက်ခံသမရွေးကောက်ပွဲကိုစက်တင်ဘာ28ရက်နေ့ကကျင်းပခဲ့တာဖြစ်ပြီးတော့ခဏဦးရလဒ်တွေကိုအောက်တိုဘာ19ရက်နေ့ကထုတ်ပြန်မှုမူလကစီစဉ်ထားပေမဲ့အဗ်ဒူလာဘက်ကနေဒီရွေးကောက်ပွဲအတွက်မှာမဲမတမာမှုတွေရှိခဲ့တယ်လို့ဆွဆွဲတာရဲ့နောက်တခြားနည်းပညာပိုင်းအခက်အခဲတွေကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့မဲရလဒ်တွေကြီးညာဖို့အခုလိုကြန့်ကြာနေခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်အကြီးအကဲကတော့သူတို့အနေနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုရိုးရိုးသားသားပွင့်လင်းမြင်သာမှုရှိရှိတာဝန်ယူမှုရှိရှိသစ္စာရှိရှိသတ္တိရှိရှိလှုပ်ဆောင်ခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံမှာဒီမိုကရေစီဆက်လက်ဖော်ဆောင်နိုင်အောင်မဲသနာရှင်တွေရဲ့မဲတမဲချင်းစီကိုလည်းလေးလေးသာသာလှုပ်ဆောင်ခဲ့တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
အီရန်နိုင်ငံတာမိုင်းဆန္ဒပြပွဲတွေအတွင်းလုံခြုံရေးတွေရဲ့ပြစ်ခတ်မှုကြောင့်ဒီကနေ့တနင်္ဂနွေနေ့မှာဆန္ဒပြသူ9ဦးသေဆုံးခဲ့ပါတယ်။အီရန်မှာအစိုးရအာဂရီလိုက်စားမှုအလုပ်လက်မဲ့ပြဿနာဆရာရီအပါအဝင်အထွေထွေမကျေနပ်မှုတွေကြောင့်အောက်တိုဘာကလေးကဆန္ဒပြပွဲတွေစတင်ခဲ့တာပါ။ဒီကနေ့နိုင်ငံတာမိုင်းနာစီဗီယာမြို့မှာဆန္ဒပြသူတွေဟာအဓိကတံတား၅ခုကိုပိတ်ဆို့ပြီးအစိုးရရုံးတွေရှေ့ကားတာယာတွေကိုမီးရှို့ခဲ့ပါတယ်။ရေနံတွင်းနေတဲ့ကုမ္ပဏီတွေကိုတွားတဲ့လမ်းတွေကိုလည်းပိတ်ဆို့ထားခဲ့ကြပါတယ်။မြို့တော်ဘက်တက်တောင်ပိုင်းဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းတာမှာမနေ့ကတညရဲမှာပဲလူ2ဦးသေဆုံးပြီးအနည်းဆုံး48ဦးဒဏ်ရာရသွားပါတယ်။ AFP ကရရှိတဲ့သတင်းတွေအရအောက်တိုဘာ1ရက်နေ့ကလေးကစခဲ့တဲ့အီရတ်ဆန္ဒပြပွဲတွေအတွင်းလူပေါင်း350လောက်သေဆုံးပြီးဖြစ်တယ်လို့ထောင်ထဲချီပြီးတော့ဒဏ်ရာရခဲ့ကြတာပါ။အီရတ်အစိုးရကတော့သေဆုံးထိခိုက်တဲ့ဆန္ဒပြသူစီးရင်အတိအကျထုတ်ပြန်ခြင်းမရှိပါဘူး။အခုဆန္ဒပြပွဲတွေဟာအီရတ်မှာ10စုနှစ်အတွင်းအကြီးအကျယ်ဆုံးဖြစ်တယ်လို့လူသေပြောက်အများဆုံးလည်းဖြစ်ပါတယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာစစ်တပ်ထိပ်ပိုင်းကောင်းဆောင်နေတဲ့စီးဝတ်တရကျင်းပပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့စီးရေးစွမ်းရည်မြင့်တင်ဖို့ကိစ္စကိုဆွေးနွေးခဲ့ကြတယ်လို့အစိုးရပိုင်း KCNA သတင်းဌာနကဒီနေ့မှပြောကြားလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ထိတ်တန့်ရင်ဆိုင်ဖြေရှင်းမဲ့နည်းလမ်းကိုပြန်လုပ်လာနိုင်တယ်လို့အစိုးရမှုတွေတိုးလာနေချိန်မှာပဲအခုလိုတွေ့ဆုံခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လက်နက်ကိုင်တပ်ဖွဲ့တွေကိုစီးရေးအရာရောနိုင်ငံရေးအရာပါစွမ်းရည်တွေမြင့်တင်ဖို့ကိစ္စတွေကိုဆွေးနွေးဖို့အတွက်မြောက်ကိုရီးယားနိုင်ငံရဲ့အာဏာရလုံသမားပါတီဘူစစ်ကော်မရှင်အစည်းအဝေးကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ကဦးဆောင်ကျင်းပခဲ့တာဖြစ်တယ်လို့ KCNA သတင်းကဖော်ပြပါတယ်ဒီအစည်းအဝေးကိုဘယ်တော့ကကျင်းပပြီးဘာတွေဆုံးဖြတ်ချက်ချခဲ့တယ်ဆိုတော့အသေးစိတ်အချက်အလက်တွေကိုတော့ဒီသတင်းထဲမှာဖော်ပြထားခြင်းမရှိပါဘူး အဲ့ဒီစစ်ကော်မရှင်ဟာမြောက်ကိုရီးယားစစ်တပ်ရဲ့ထိတန်းစီရေးဆုံးဖြတ်ချက်တွေကိုချမှတ်တဲ့ကော်မရှင်ဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ဆင်ကျုံအော်ဟာမြောက်ကိုရီးယားစစ်တပ်ရဲ့စေဦးစီးချုပ်ဖြစ်တယ်လို့ဒီကော်မရှင်ရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။မြောက်ကိုရီးယားကတော့သူတို့ရဲ့နျူကလ িয়ার စီမံကိန်းနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ဆွေးနွေးမှုတွေကိုဒီနေ့မ
Muslim နေနဲ့တသားတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ဒီကနေ့မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာဒီကနေ့ပြုလုပ်တဲ့ဆန္ဒပြပွဲတွေအတွင်းဝီဂါတွေကိုထောက်ခံတဲ့ကြေကြော်သံတွေကိုအော်ဟစ်ခဲ့တယ်လို့ဝီဂါအလံတွေကိုလည်းဝန်ရံခဲ့ကြပါတယ်။ဒါဟာဟောင်ကောင်ဆန္ဒပြပွဲတွေအတွင်းမှာပထမဆုံးအကြိမ်ဖြစ်နေဝီဂါတွေကိုထောက်ခံကြောင်းဆန္ဒပြခဲ့တာဖြစ်ပါတယ်။အခုလိုမျိုးဟောင်ကောင်ဆန္ဒပြခဲ့သူတွေဟာသူတို့ရဲ့ဒုက္ခအကျက်တဲတွေတရုတ်နိုင်ငံပြည်မာကြီးမှာဖိနှိပ်ခံနေရတဲ့ဝီဂါမွတ်စလင်တွေနဲ့တူတယ်လို့ခိုင်နိုင်ပြောဆိုပြီးတော့အခုလိုလှုပ်ဆောင်လိုက်တဲ့အတွက်တရုတ်အစိုးရအနေနဲ့လည်းအကြီးအကျယ်ဒေါသထွက်လာနိုင်ပွဲရှိပါတယ်။ဆန္ဒပြတဲ့သူတချို့ဟာအလုပ်တရုတ်အလံကိုအနီးနားမှာရှိတဲ့အစိုးရအဆောက်အုံတွေကနေဖယ်ရှားလိုက်ပြီးတဲ့နောက်မှာအဓိကရုံးနေနည်းရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုဝင်ရောက်စီးနင်းပြီးတော့လူစုခွဲနှိမ်နှင်းခဲ့ပါတယ်။တရုတ်အစိုးရဟာနိုင်ငံအနောက်မြောက်ပိုင်းကရှင်ကျန်းဒေသမှာဝီဂါလူမျိုးတွေနဲ့တခြားလူနည်းစုမွတ်စလင်တပ်သားလောက်ကိုထိမ့်သိမ်းရေးစခန်းတွေမှာထိမ့်သိမ်းထားတာကြောင့်နိုင်ငံတကာရဲ့ဝေဖန်တာကိုအကြီးအကျယ်ခံနေရတာဖြစ်ပါတယ
်တနင်္ဂနွေနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမသည်အောင်တို့ပြောပြပေးသွားကြတာပါရှင်အခုနောက်သတင်းလွှာတွေကိုစက်တိုက်နားဆင်ကြရမှာဖြစ်ပါတယ်။6လကြာအင်တာနက်ဖြတ်တောက်ခံထားရတဲ့ရခိုင်ပြည်နယ်တွေကလေးမြို့နယ်ကိုအင်တာနက်လိုင်းပြန်ဖွင့်ပေးဖို့နဲ့ဒီလူအဖွဲ့အစည်းတွေကရန်ကုန်မြို့မှာဆန္ဒပြဖို့ရှိနေတဲ့အကြောင်းဥဆောင်သူတွေကပြောပါတယ်။စီရေးပရိပက္ခတွေရှိနေတဲ့ area မှာအမုန်းစကားမပြန့်ပွားစေဖို့အင်တာနက်ဖြတ်တယ်ဆိုပေမဲ့ဒါဟာလုံထုံးလုံနှီးမမှန်ကန်တဲ့အကြောင်းထောက်ပြကြပါတယ်။ဒါအပြင်ပြည်နယ်အတွင်းသတင်းမှန်တွေတင်ပြခွင့်ခက်ခဲနေတယ်လို့အင်တာနက်ကိုအခြေခံတဲ့လုပ်ငန်းတွေမှာလည်းထိခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်မြို့နယ်တချို့မှာအင်တာနက်လိုင်းဖြတ်တောက်ထားတဲ့အတွက်လူထုနှိမ့်နှံ့မှုတွေရှိနေလို့ပြန်လည်ဖွင့်ပေးဖို့တောင်းဆိုတာဖြစ်တဲ့အကြောင်းဆန္ဒပြပွဲဥဆောင်ပြုလုပ်မဲ့အတံဖွဲ့အမှုဆောင်ဒါရိုက်တာကပြားစရာမောင်ဆောင်ခကအခုလိုပြောပါတယ်။
အဓိကတော့ဒီရခိုင်ပြည်နယ်မှာအင်တာနက်ဖြတ်တောက်မှုကိုပထမဆုံးသူကိုမြင့်နယ်လုပ်ခဲ့တယ်။ပြီးတော့၅မြို့နယ်ကိုပြန်ပြီးတော့အင်တာနက်ပြန်ဖွင့်ပေးတယ်။ဒါပေမဲ့၄မြို့နယ်ကိုဆက်ချန်ထားတော့ကျွန်တော်တို့ကတွေ့ရတယ်။အဲ့ဒီ၄မြို့နယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအင်တာနက်ပြန်ပေးဖို့အင်တာနက်ဟာရရှိဖို့ဟာဘယ်လောက်ထိရည်ကြီးရဲ့ဆိုတဲ့အကြောင်းရယ်အထူးသဖြင့်ဒီလိုမျိုးဒီစစ်ပွဲပိတ်ကဖြစ်ပေါ်နေတဲ့အချိန်မှာအင်တာနက်ရရှိမှုမရှိခြင်းဟာအင်တာနက်ဖြတ်တောက်ထားခြင်းဟာဒီပြည်ရဲ့အခြေခံနဲ့ဘယ်လောက်ကြီးမားတယ်ဆိုတဲ့အကြောင်းကိုကိုကံပေးလို့ရတယ်ဒီမှာကအတူရောက်ကိုလည်းဒီနဲ့အမြဲတမ်းပြန်ဖွင့်ပြီးတောင်းဆိုရင်းနဲ့ဒီလိုဆောင်မှုဆောင်ရွက်ရတာဖြစ်ပါလေဗျာ
အစိုးရအနေနဲ့နိုင်ငံတော်လုံခြုံရေးအတွက်နဲ့အမုန်းတရားစကားမပြန့်ပွားအောင်အင်တာနက်ဖြတ်တောက်မှုကိုလှုပ်ဆောင်တာလို့ဆိုပေမဲ့ဒီလိုဆောင်ရွက်ချက်ဟာမမှန်ကန်ဘူးလို့မောင်ဆောင်ခကဆက်ပြောပါတယ
်အင်တာနက်ဖြတ်တောက်မှုအမုန်းစကားကြီးကြောင့်ဖြစ်ပါလေလို့ပြောခြင်းဟာအဲ့ရခိုင်ပြည်နယ်ကလင်းနေတဲ့လူတွေဟာအမုန်းစကားဖြန့်ဝေနေတဲ့လူတွေလို့တိုက်ရိုက်ဆွဆဲလိုက်လို့ဖြစ်နေတယ်နိုင်ငံရဲ့အမုန်းစကားအားဒီလာရအောင်ကြည့်ရတဲ့အခါမှာရခိုင်တပီတဲမဟုတ်တော့မြန်မာတပီလို့မှရှိရဒီအကောင့်အတူအကောင့်ပုံများစွာအခြားနိုင်ငံကရှားပါးနဲ့ဖွင့်ထားပြီးတော့ပြောနေတဲ့အမုန်းစကားကြီးအကောင့်ကြီးအများကြီးကျွန်တော်တို့ရှိနေတာတွေ့ရဆိုတော့ဒီအကြောင်းပြချက်ဟာမှန်ကန်နေရလို့ကျွန်တော်တို့မသိဘူးအမုန်းစကားလို့ကျွန်တော်ပြောတဲ့အခါမှာဘယ်တော့မှတစ်ဖက်ချင်းကျွန်တော်တို့ကြည့်လို့မရဘူးကျွန်တော်ဒီဘက်ကလူတွေလည်းပြောနေတာကြီးအများကြီးရပေါ့နော်သူတွေဒီအခိုင်ဒီနယ်ကလူမှုပေါ်မှာခုစစ်တီရှင်မှုနောက်တစ်ခုကအပြစ်ချေမှုမှုဆိုစသဖြင့်ဒါဟာအမုန်းစကားတက်တောင်ပို့ပါတယ
်ဒီလူသူလှုပ်ရှားမှုကိုဒီဇင်ဘာ24ရက်နေ့မှာလူခုရေးလှုပ်ရှားသူလူငယ်တွေကနေရန်ကုန်မြို့မဟာဗန္ဓုလပန်းညာရှိမှာပြုလုပ်သွားမှာဖြစ်ပြီးအင်တာနက်ဖြတ်တောက်ခြင်းကြောင့်ဂျုံတွေ့ရတဲ့အခက်အခဲဆိုးကျိုးတွေကိုဟောပြောသွားမယ်လို့သူကဆိုပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့တနစ်တင်းတင်းတိုက်ပွဲပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဘူးတီတောင်မောင်တော်ရတိတ်တောင်ပုံလကျွန်းကြောက်တော်မင်းပြားမြေပုံနဲ့မြောက်ဦးမြို့နယ်တို့ကို2019ခုနှစ်ဇွန်လ23ရက်နေ့ကစတင်ပြီးတော့ဆက်သွယ်ရေးဝန်ကြီးဌာနကအင်တာနက်လိုင်းအသုံးပြုမှုဖြတ်တောက်ခဲ့ပါတယ်။ဒီအထက်ကဘူးတီတောင်မောင်တော်ရတိတ်တောင်နဲ့မြေပုံမြို့နယ်တို့မှာစက်တင်ဘာလ3ရက်နေ့မှာအင်တာနက်လိုင်းပြန်လည်ဖွင့်ပေးခဲ့ပြီးမြောက်ဦးမင်းပြားကြောက်တုံနဲ့ပုံလူကျုံမြို့နယ်တို့မှာလက်ရှိအချိန်ထိအင်တာနက်လိုင်းဖြတ်တောက်ခြင်းခံရရဆဲဖြစ်ပါတယ်
ပရိဝေကဖြစ်စဉ်တွင်အင်တာနက်လိုင်းအသုံးပြုမှုဖြတ်တောက်ခံထားရတဲ့အတွက်ပြည်သူထံသတင်းမှန်ဖြတ်ဝေမှုအခွင့်ဆုံးရှုံးခဲ့သလိုဒေတာတွင်လူခုရေးချိုးဖောက်မှုတွေပိုခံရရတယ်လို့ကြောက်တော်မျိုးမှန်တရားနဲ့ရှုထောက်မှုခင်သတင်းဌာနကသတင်းထောက်ကိုကြော်လှမ်းရေးကပြောပါတယ်ကျွန်တော်တို့နေရာမှာဒီအင်တာနက်ဖြတ်တောက်ခြင်းအားဖြင့်ဒီတရားဥပဒေစုံမမှုအာဏာသွားတယ်အမှန်တကယ်ပြည်သူလူထုရဲ့ဥ ကြက်နာတွေကပို့ပြီးတော့ချိထွက်လာတာပို့လေအပြီးတော့ဒီနိုင်ငံသားတူရဲ့အခွင့်အရေးဆုံးရှုံးမှုရနေပြီ
ဒါပြင်အင်တာနက်ကိုအခြေခံပြီးလှုပ်ဆောင်နေတဲ့လုပ်ငန်းရှင်တွေထိခိုက်မှုရှိနေတယ်လို့မြောက်ဦးမြို့အသေးစားငွေလဲလုပ်ငန်းရှင်တို့ကဆိုပါတယ်
အင်တာနက်လိုင်းချတဲ့မျိုးရောဒီကဝင်းဝင်းလေးလုပ်တဲ့သူတွေပေါ့ online show လုပ်တဲ့လူတွေ online နဲ့ရေးရောင်းတဲ့လူတွေတချို့တော့ PC မှာတဲ့လူတွေကြတော့ဒါတွေတွေ့ခွာရတာပေါ့တချို့ရန်ရည်ရပ်ပြီးရောင်းတဲ့လူတွေကြတော့ရပ်ပုံတွေကပို့ပြီးတော့လှုပ်လှုပ်ရတာပေါ့ဒီတော့တော်တော်ခက်ခဲရတာတော့
ရခိုင်မြို့နယ်လင်းမြို့ကိုအင်တာနက်လိုင်းနဲ့ဆက်သွယ်ရေးလိုင်းတွေကောင်းမွန်အောင်အများဆုံးဆောင်ရွက်ပေးဖို့အတွက်လူကိုရေလှှရှားသူလူငယ်ဖွဲ့စည်းစကူဖွဲ့ကလက်မှတ်ရေးသူသားပြီးမနေ့ကထုတ်ပြန်တောင်းဆိုခဲ့တယ်လို့ကုလသမဂ္ဂပါဝင်နိုင်ငံတကာကနေဝေဖန်ရှုတ်ချမှုတွေရှိနေပေမဲ့မြန်မာအစိုးရအနေနဲ့ဒီနေ့အချိန်ထိအဲ့ဒီမြို့နယ်တွေမှာမိုဘိုင်းအင်တာနက်ပြန်လည်ရရှိအောင်ဆောင်ရွက်ပေးတာမရှိသေးတာကိုတွေ့ရှိရတယ်လို့ကြေညာချက်မှရေးသားထားပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးပြင်းထန်စွာဖြစ်ပွားနေတာတစ်နှစ်ပြည့်ပြီဖြစ်တယ်လို့ဒီစီရေးပဋိပက္ခအတွင်းအယက်သားတွေထိခိုက်တည်ဆုံးမှုအဖမ်းခံရမှုလူခုရေးချိုးဖောက်ခံရမှုတွေရှိနေပေမဲ့အင်တာနက်ဖျက်သောက်ခံရမှုကြောင့်သတင်းဖြစ်စဉ်တွေကိုအချိန်နဲ့တပြေးညီမတင်ပြနိုင်တဲ့အတွက်အခက်အခဲဖြစ်နေတယ်လို့လည်းရခိုင်သတင်းအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ကိုရင်ပြောပြသွားတာပါရှင်အခုထိုင်းမြန်မာနယ်စပ်ဖက်ကိုအလှည့်ပေးကြပါမယ်ထိုင်းမြန်မာနယ်ခြားကော်မတီ TPC အစည်းအဝေးကိုထိုင်းနိုင်ငံချင်းရိုင်းခရိုင်မှာဒီရက်ပိုင်းမှာကျင်းပခဲ့ပြီးအဓိကဆွေးနွေးခဲ့ကြတာကတော့နှစ်နိုင်ငံနယ်စပ်မှာရင်ဆိုင်နေရတဲ့နယ်စပ်ဖြတ်ကျော်မှုရစ်ဆေးကုန်ကူးကြတဲ့ကိစ္စပူးပေါင်းဖြေရှင်းကြဖို့နဲ့ထိုင်းနိုင်ငံကအလိုရှိနေတဲ့မှုရစ်တရားခံတွေဗမာပြည်ဘက်မှာခိုးလုံနေတာကိုဖန်ဆီးနိုင်ဖို့ထိုင်းနိုင်ငံဘက်ကတောင်းဆိုခဲ့တယ်လို့ဆိုပါတယ်ဒီကြောင့်ကိုတော့ထိုင်းအခြေစိုက်ဒီဝေသတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါရှင
်96ကြိမ်မြောက်ထိုင်းမြန်မာနေသားကော်မတီအစည်းအဝေးကိုထိုင်းနိုင်ငံချင်းရိုင်ခရိုင်တာချီလေးမြို့မှာဒီရက်ပိုင်းတွင်ကျင်းပခဲ့တာပါအဓိကဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကတော့ထိုင်းမြန်မာနေသားဒေသမှာအဓိကရင်ဆိုင်နေရတဲ့မူရစေဘွားဆိုင်ရာနေသက်ချက်ကျော်တည်ဆောင်မှုတွေကိုနှစ်နိုင်ငံတာဝန်ရှိသူတွေပူးပေါင်းဖြေရှင်းကြဖို့နဲ့ထိုင်းဘက်ကအလိုရှိနေတဲ့မူရစ်တရားခံတွေမြန်မာနိုင်ငံဘက်မှာခိုးလုံနေတာတွေကိုဖမ်းဆီးနိုင်ဖို့အတွက်ထိုင်းနိုင်ငံဘက်ကတောင်းဆိုခဲ့ပါတယ်။ထိုင်းမြန်မာနှစ်နိုင်ငံမူရစ်စေဘွားတိုက်ဖြတ်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ရှမ်းသတင်းစင်ရဲ့အယ်ဒီတာဦးဆိုင်မင်းကတော့မြန်မာဘက်ကမူရစ်တိုက်ဖြတ်ရေးလုပ်နေတဲ့အနေအထားကိုအခုလိုပြောသွားပါတယ်
။ရှားစီတဲမှာမူရစ်စေဘွားထုတ်လုပ်တဲ့အဆက်ယုံတွေရှိတယ်ဆိုတဲ့ဟာထပ်တဲ့နောက်ပိုင်းမှာထုတ်လုပ်တဲ့နေရာတွေအတဲ35ခုလောက်ကိုတိုက်ဖြတ်ရေးအဖွဲ့ကပေါ့နော်တတ်မတော်ကပေါ့နော်အဓိကကတော့ဒါရောက်တိုက်ဖြတ်ဖြတ်ပြီးတော့မှဖမ်းဆီးတာတွေဆက်တိုက်လုပ်တယ်နောက်ပြီးတော့မှလည်းဗီဒူစစ်ကောင်းဆောင်တွေချုပ်တယ်လေဒီလိုရဲ့နေတဲ့နေရာတွေဗီဒူစစ်ကောင်းဆောင်တွေကိုဟိုတွားပြီးတော့မှစစ်ဆေးတာဖမ်းဆီးရတဲ့ပစ္စည်းတွေအဲ့လိုမျိုးလက်ကူလက်ကျက်မိတာတွေအဲ့လိုမျိုးရှိတယ်ဒါကြောင့်ဒီကောင်းဆောင်ပိုင်းတချို့တွေလည်းထိန်းသိမ်းထားတော့ဖမ်းချုပ်တာတော့မဟုတ်ဘူးတင်းဆောင်ရတဲ့အစ်စ်တွေလည်းရှိခဲ့ပါတယ
်ထိုင်းနိုင်ငံဘက်မှာတော့ဇက်တိုက်ဖမ်းဆီးနေတာကြောင့်မူရမဟုသမားတွေနဲ့မကြာခဏပြစ်ခတ်မှုတွေဖြစ်နေတာတွေကိုကြုံရတယ်လို့တပတ်အတွင်းမှာစမ်းနဲ့ချီရှိတဲ့မူရဆေးဝါးတွေလည်းဇက်တိုက်မိနေတာပါနောက်ဆက်တွဲအနေနဲ့လာမယ့်နှစ်တစ်ကာလကစပြီးနေဆက်ချက်ကျော်သွားလာခွင့်နဲ့လုံခြုံရေးဆိုင်ရာကိစ္စတွေနဲ့2020ခုနှစ်ကစပြီးနှစ်နိုင်ငံစီးပွားရေးတိုးတက်ဖို့နှစ်နိုင်ငံအကျိုးတူလှုပ်ဆောင်ကြဖို့တွေကိုလည်းဆွေးနွေးသွားခဲ့ပါတယ်ရှင်
မယေးမှာပြောပြသွားခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာတွေထဲမှာတော့2019ခုနှစ်အတွင်းအမေရိကန်နဲ့တရုတ်ကုန်သွယ်ဆက်ဆံရေးအနှစ်ချုပ်ကိုပြောပြပေးကြပါတယ်ကုန်သွယ်ရေးစစ်ပွဲကနေဟောင်ကောင်နဲ့လူခွင့်ရေးကိစ္စရပ်တွေမှာသဘောမတူညီမှုတွေကအစားတရုတ်နဲ့အမေရိကန်ကြားဆက်ဆံရေးဟာ2019ခုနှစ်အတွင်းအကြီးအကျယ်ဆန့်သက်ခံခဲ့ရပါတယ်အခုလက်တလောမှာတော့ပထမအဆင့်ကုန်သွယ်ရေးသဘောတူညီချက်မှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အခွန်တိုးမြှင့်ကောက်ခံနေတာတွေကိုရှောင်ဖို့သဘောတူထားပြီးအမေရိကန်နဲ့တရုတ်ကြားကိစ္စရပ်တွေဟာပိုးပြီးသဘောတူဖို့ခက်ခဲတဲ့အကြောင်းလေ့လာသူတချို့ကသုံးသပ်ကြပါတယ်ဒီအကြောင်းခန့်ချင်းပြပို့ထားတဲ့သတင်းကိုကိုငိမ့်ချန်းကပြောပြပေးမှာပါရှင
်ပထမအဆင့်ကုန်သွယ်ရေးသဘောတူညီချက်အရအမေရိကန်နဲ့တရုတ်ကြားအခွန်တွေကိုထပ်ပြီးမတိုးတော့ဘူးလို့သဘောတူထားတာပါ။ကမ္ဘာထိပ်တန်းစီးပွားရေးနိုင်ငံနှစ်ခုအကြားအခုလိုသဘောတူညီချက်ရဖို့လာပေါင်းများစွာညှိနှိုင်းခဲ့ရတာပါ။ Bonnie Glaser က CSIS အဖွဲ့ က China Power Project ညွှန်ကြားရေးမှုက
I think that what has happened over the last years told us that
ပြီးခဲ့တဲ့နှစ်က ဖြစ်ပျက်သမျှ တွေကို ပြန်ကြည့်မယ် ဆိုရင် American ပြည်ထောင်စု အနေနဲ့ တရုတ်ရဲ့ အပြုအမူတွေကြောင့်
ပေါ်ပြီးတော့မှစိုးရိမ်ခဲ့တယ်လို့ကျွန်မထင်ပါတယ်။အမေရိကန်အနေနဲ့ရှေ့လျှောက်တရုတ်ရဲ့မူဝါဒအပြုအမူတွေကိုစွန့်မိုးနိုင်မလားဆိုတာကိုတန်တရားရှိပါတယ်။အဲ့ဒီတွေကစိုးရိမ်မှုတွေတွေကတခုကတော့ရှင်းချမ်းပြည်နယ်ကမွတ်စလင်ဝီဂါလူမျိုးတွေအပေါ်တရုတ်အစိုးရဆက်ဆံပုံဖြစ်ပါတယ်။တရုတ်နိုင်ငံဟာဝီဂါတွေအပေါ်သီးသာထင်ရှားတဲ့နှိမ့်ဆက်နှိမ့်ပတ်မှုတွေလုပ်နေတယ်လို ကြီးမိုက်ပုံပီယိုကအခုလိုပြောပါတယ
် These reports are consistent with an overwhelming and growing body of evidence that the Chinese
ဒီအစိုးရခန်းစားတွေဟာတရုတ်ကွန်မြူနစ်ပါတီအနေနဲ့လူခွင့်ရချိုးဖောက်နေတယ်ဆိုတဲ့ခိုင်လုံတဲ့သက်သေအထောက်အထားတွေနဲ့ရှင်းအောင်ညှင်းညွတ်နေတယ်လို့လူတွေအများကြီးကလည်းထင်းထင်းစခန်းတွေမှာဖန်ထားပါတယ
်ဟောင်ကောင်မှာလည်းဆန္ဒပြသူတွေဟာအမေရိကန်နိုင်ငံတော်တချင်းကိုတီဆိုခဲ့ကြပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုကျေးဇူးတင်ကြောင်းပြခဲ့ပါတယ်ဗြိတိန်ကိုလိုနီဖြစ်ခဲ့မှုတဲ့ဒီကျွန်းမှာဒီမိုကရေစီရေးထောက်ခံအားပေးတဲ့သူတွေကိုထောက်ခံတဲ့ဥပဒေနှစ်ခုကိုအမေရိကန်သမ္မတကလက်မှတ်ထိုးလိုက်တဲ့အထက်ပါတရုတ်ကလက်တုံ့ပြန်မယ်လို့ပြောပါတယ်ပြည်နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းက
ကျင်းတွေ့美方无理行为
အမေရိကန်ရဲ့ကြိုးကြောင်းမစီလျော်တဲ့အပြုအမူကိုတုံ့ပြန်မှုအတွက်တရုတ်အစိုးရဟောင်ကောင်ကျွန်းမှာအမေရိကန်တင်မော်တွေစစ်လက်ရင်တွေလာရောက်ခွင့်ရှောက်ထားတာကိုသုံးသပ်ဖို့ဆိုင်းငံ့လိုက်ပါပြီ
။ကုန်သွယ်ရေးရှင်းချမ်းအရေးနဲ့ဟောင်ကောင်ကိစ္စတွေဟာတရုတ်နဲ့အမေရိကန်အကြားနက်နဲတဲ့ပြဿနာတွေကိုထင်ဟပ်တဲ့ပုံရိပ်တွေပဲလို့ CSIS ကဘော်နီဂလေးစာကပြောပါတယ်
။ There's also concerns about
တရုတ်နဲ့ပတ်သက်ပြီးဒီထက်ကျယ်ပြန့်တဲ့ကိစ္စတွေလည်းရှိပါတယ်။စစ်ရေးစီးပွားရေးတန်တမာရေးကိစ္စတွေကိုပဲကြည့်နေတာမဟုတ်ပါဘူး။တရုတ်ရဲ့နိုင်ငံရေးလွှမ်းမိုးခြေရှုပ်မှုတွေကိုလည်းကြည့်နေပါတယ်
။ Rand Cooperation ကနိုင်ငံရေးလေ့လာသူ Ellie Wing က
There are fundamental differences in
American နဲ့တရုတ်ကြားအခြေခံစံတမ်းပိုးတွေကွာခြားမှုရှိပါတယ်။လူခွင့်ရေးပေါ်မှာရှုမြင်ပုံချင်းအခြေခံကအစကွဲပြားပါတယ်။စိုးရခြင်းဆက်ဆံရေးအုပ်ချုပ်သူနဲ့အုပ်ချုပ်ခံလူရန်းစားအကြားဆက်ဆံရေးဘလို့ဖြစ်တဲ့လဲ။ဘာသာရေးလူနည်းစုတွေပေါ်ဘလို့သဘောထားမလဲ။လူနည်းစုလူမျိုးတွေပေါ်ဘလို့သဘောထားမလဲစတာတွေပါ။
American နဲ့တရုတ်အကြားစံတမန်ရေးနဲ့လုံခြုံရေးကိစ္စတွေဆွေးနွေးဖို့အတွက်နှင်းစင်ကျင်းပမြဲဖြစ်တဲ့အဆင့်မြင့်အစည်းအဝေးတွေဒီနှစ်ထဲမှာမကျင်းပဖြစ်ခဲ့ပါဘူး။အမေရိကန်တွေအနေနဲ့တရုတ်နဲ့အခုလိုပြောဆိုဆက်ဆံတာတွေကြောင့်တရုတ်ရဲ့အပြုအမူတွေပြောင်းလဲပါမလားဆိုတာတန်တရားရှိတာကြောင့်ဖြစ်ပါတယ်ခင်ဗျာ
။ကိုငင်းချန်ကြောပြသွားတာပါရှင်။အခုတခါတော့ကမ္ဘာနဲ့တောဝမ်ကာဗွန်ဒိုင်အောက်ဆိုက်ဒဏ်ငွေထုတ်လွှတ်မှုအခြေအနေကိုကြည့်ကြရအောင်ပါ။ရာသီဥတုဖောက်ပြန်ပြောင်းလဲမှုအစိုးဆုံးအခြေအနေကနေကာကွယ်ရေးဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုလျှော့ချဖို့လိုတဲ့အကြောင်းသိပ္ပံပညာရှင်တွေသတိပေးနေတဲ့ကြားကပဲကမ္ဘာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုဟာဒီနှစ်မှာတော့3.6ရာခိုင်နှုန်းတိုလာပါတယ်။ဒီတွေးရှိချက်အသစ်မှာသတင်းကောင်းတစ်ခုကတော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုအများဆုံးဖြစ်စေတဲ့ကြောက်မီးသွေးသုံးတာဒီနှစ်ထဲကျဆင်းလာတာပဲဖြစ်ပါတယ်။ဒီကျဆင်းမှုဆက်ပြီးတော့ဖြစ်နိုင်ခြေအကြောင်းကြွမ်းကျင်သူတွေရဲ့သုံးသပ်ချက်ကို VOA သတင်းတောက် Steve Paragona သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ဒီနှစ်ထဲကမ္ဘာကြောက်မီးသွေးအများဆုံးသုံးတဲ့ကုမ္ပဏီကြီး10ခုထဲက3ခုဒီဝါလီခံရပါပြီ။ကြောက်မီးသွေးလုပ်ငန်းကျဆင်းမှုရဲ့နောက်ဆုံးတန်ချက်ပါ။ American ကြောက်မီးသွေးထုတ်လွှတ်မှုအနေနဲ့2008ခုနှစ်မှာအမြင့်ဆုံးကိုရောက်ခဲ့ရကအခုတော့3ပုံ2ပုံကျော်ကျဆင်းသွားပြီးရှေ့မှလည်းဆက်ချဖို့မျှော်လင့်ထားကြပါတယ်။ Kentucky ပြည်နယ်စွန့်ရင်တဲ့သဘာဝဝန်ကြီး Charles Snively ဟာအရင်ကြောင်မီးသွေးလုပ်ငန်းအမှုဆောင်ရာရှိချုပ်ပါ။သူကဒီလုပ်ငန်းအလားအလာကျဆင်းနေပုံကိုမေးလကဆွေးနွေးပွဲတစ်ခုမှာအခုလိုပြောခဲ့ပါတယ်
။ But I think that the risk is more to the downside than the upside.
အနည်းငယ်ကအတက်ဖက်တဲ့အကြဘက်ကိုပိုသွားနေပါတယ်။တဖြည်းဖြည်းနဲ့ကြီးကြီးမားမားရောကျသွားဖို့မှန်းဆထားပြီးသားဆိုရင်တော့ထင်ထားရတဲ့အများကြီးကိုပိုကျသွားမှာပါ။သမ္မတဒေါ်နယ်ထရမ့်ကတော့ဒီကြောင်မီးသွေးလုပ်ငန်းပြန်ရှင်သန်လာဖို့2016သမ္မတရွေးကောက်ပွဲမှာမဲဆွယ်ခဲ့ပြီးဒီလုပ်ငန်းမှာအဟံအတားဖြစ်နေတဲ့လေပြုညဉ့်ဉျေးမှုဆိုင်ရာစီကံတွေကိုရှော့ပေါပေးခဲ့ပါတယ်။သူက
ဒီလိုရှော့ပေါပေးတာတွေကိုတက်တူတွေလုပ်ငန်းရှင်တွေကိုပဲပြန်ပေးတင်ပါ
ဒါပေမဲ့ကြောင်မီးသွေးတုံးလက်စစ်စက်ရုံတွေအမေရိကမှာပိတ်သိမ်းကျဆင်းလာနေပါတယ်။ဝါယိုမင်းတက္ကသိုလ်စီးပွားရေးပညာရှင်ရောဘတ်ဂေါ့ဘီကစမ်းသပ်တူဖော်မှုတွေတိုးတက်လာတာနဲ့အမျှတဘာဝဓာတ်ငွေဈေးလည်းကျလာနေပြီးလေးနဲ့နေအောင်ကြီးစွန့်ရင်တုံးလက်စစ်ဈေးနှုန်းလည်း
Market forces have moved the coal market.
ဒီကဖီအားတွေကြောင့်ကြောင်မီးသွေးဈေးကွက်ကအချိန်တူတူလေးအတွင်းမှာပဲကျွန်တော်တို့မထင်ထားတဲ့အနေအထားအထိရောက်သွားခဲ့ပါတယ်။
Stanford တက္ကသိုလ်ရဲ့ကမ္ဘာကာဗွန်စီမံချက်ဥက္ကဋ္ဌ Rob Jackson ကလည်းဒီဈေးကွက်ပြောင်းလဲမှုကြောင့်တကမ္ဘာလုံးမှာကာဗွန်ဓာတ်ငွေထုတ်လွှတ်မှုကတရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်သူက
One thing we're seeing is a really rapid drop in coal use
ကျွန်တော်တို့တွေ့နေရတာကအမေရိကမှာရောဥရောပမှာပါကြောင်မီးသွေးအသုံးပြုမှုကတကယ်ကိုကျဆင်းနေတာပါဒီဒေတာကြီးနှစ်ခုလုံးမှာကြောင်မီးသွေးအသုံးပြုမှုကဒီနှစ်ထဲမှာ10ရာခိုင်နှုန်းလောက်အထိကိုကျဆင်းသွားပါတယ်ဒါကတကယ်အံ့ဩစရာပါပဲ
ဒါပေမဲ့ကမ္ဘာကြောင်မီးသွေးအသုံးပြုမှုအများဆုံးနိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယမှာတော့ကြောင်မီးသွေးအသုံးပြုမှုဒီနှစ်ထဲများလာနေတာကြောင့်တခြားကမ္ဘာနေရာတွေကကျဆင်းနေတာစုစုပေါင်းနေပါကိုခြေဖြတ်ပြစ်လိုက်ပါတယ်။ဒါအပြင်ဒီနှစ်နိုင်ငံမှာနောက်ထပ်ကြောင်မီးသွေးစက်ရုံတွေလိုတာထက်ပိုဆောက်ဖို့ပြင်နေတာကြောင့်စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။စွမ်းရင်စီးပွားနဲ့ငွေကြေးသုံးသပ်မှုဖွဲ့ကဂျင်ဘတ်ကလေးက
ကြ
ောင်မီးသွေးသုံးသပ်စက်ရုံတိုင်းကိုပြင်းပြအောင်ဖြစ်နှစ်ရက်တစ်ချိန်လောက်ပဲအသုံးပြုနေတာပါ။အဲ့တော့တကယ်မလိုအပ်တဲ့စွမ်းရင်အပိုတွေကိုထုတ်ပေးနေတာပါ။ဒါကတိုင်းပြည်လိုအပ်တာထက်အလကားပိုထွက်နေပါတယ်။
ဒီနေရာမှာကြောင်မီးသွေးအသုံးပြုမှုကျလာနေပေမဲ့ရေနံနဲ့သဘာဝဓာတ်ငွေအသုံးပြုမှုကြောင့်ဖလံရီဓာတ်ငွေထုတ်လွှတ်မှုကဆက်တက်နေတာကတော့မကောင်းဘူးလို့ Stanford တက္ကသိုလ်ကဂျက်ဆန်ကပြောပါတယ်။သူက
Think the offsets the decreases in coal
ကျွန်တော်ထင်ပါတယ်။အမေရိကနဲ့ဥရောပက short ချလိုက်တဲ့ကြောင်မီးသွေးပမာဏကကမ္ဘာဓာတ်ငွေထုတ်လွှတ်မှုကျဆင်းပြီးပြန်တည်ငြိမ်လာအောင်အထိလုံမပေးနိုင်ပါဘူး
။ဂျက်ဆန်ကပဲဥရုယာတီပြောင်းလဲမှုကိုတကယ်ဖြေရှင်းမယ်ဆိုရင်ဒီလောင်းစားအားလုံးအသုံးပြုမှုကိုရှော့ချမှဖြစ်မယ်လို့ဆိုပါတယ်ခင
်ဗျ။ကိုဝင်းမင်းပြပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ထူးခြားစံပြသတင်းများနဲ့အတူဒီဂီတနဲ့ဒီအနုပညာဆိုင်ရာနှစ်ချုပ်အထူးစီစဉ်တွေကိုနှာစင်ကြရမှာဖြစ်ပါတယ်ရှင်။အခုတနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးပါဦးမယ်ရှင
်။စီးရီးယားနိုင်ငံရဲ့ကိုနေဆက်ဖြတ်ပြီးတော့လူသားချင်းစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂလူမျိုးရေးကောင်စီအဆုံးဖြတ်ချက်တရက်ကိုရုရှားနဲ့တရုတ်နိုင်ငံတို့ကဗီဒီယိုအရာသုံးပယ်ချလိုက်တဲ့အတွက်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကစနေနေ့ကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။အမေရိကန်နဲ့တရုတ်ကုံသွယ်ရေးသဘောတူစာချုပ်ပထမဆင့်ကိုမကြာခင်မှာလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့သမ္မတထရမ့်ကစနေနေ့ကပြောလိုက်ပါတယ်။အောက်ခံသမရွေးကောက်ပွဲရလဒ်ကိုဒီနေ့ချိန်ညားခဲ့တာမှာကနဦးရလဒ်တွေရတော့လက်ရှိသမ္မတအက်စရက်ဂါနီကအနိုင်ရပြီးတော့သမ္မတဖြစ်တဲ့ဒုတိယအကြိမ်နောက်ထပ်၅နှစ်ထမ်းဆောင်မှုအယူချေခံလိုက်ရပါတယ်။အာဖဂန်နိုင်ငံရဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကြီးကအချိန်တော်ကြာနောက်နေ့ကြန့်ကြာနေတဲ့ဒီရွေးကောက်ပွဲရလဒ်ကိုကပူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ချိန်ညားခဲ့တာဖြစ်ပြီးတော့ရလဒ်တွေရတော့သမ္မတဂါနီကစုစုပေါင်းမဲရီအတွက်1.8သန်းတဲ့ကမဲရီအတွက်50.64ရာခိုင်နှုန်းရရှိခဲ့တယ်လို့ပြောကြားလိုက်ပါတယ်။ယူရိုနိုင်ငံတောင်ပိုင်းဆန္ဒပြပွဲတွေတွင်လုံခြုံရေးတွေပြစ်ခတ်မှုကြောင့်ဒီကနေ့တနင်္ဂနွေနေ့မှာဆန္ဒပြတဲ့သူ2ဦးသေဆုံးသွားပါတယ်။ယူရိုဆိုယာအဂနီလိုက်စားမှုအလုံးလက်မဲ့ပြဿနာစတာတွေအပါအဝင်အထွေထွေမကျေနပ်မှုတွေကြောင့်အော်တိုဘာလာတွေကဆန္ဒပြပွဲတွေစတင်ဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဗျောကစစ်တပ်ထိပ်ပိုင်းကောင်းဆောင်နဲ့အစည်းအဝေးတရကျင်းပပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့စီးရေးဆွမ်းရည်မြင့်တယ်မှုကိစ္စကိုဆွေးနွေးခဲ့ကြတယ်လို့အစိုးရပိုင်း KCNA သတင်းဌာနကဒီကနေ့မှပြောကြားလိုက်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PPG Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်ပြန်ပေးနေတဲ့ VO ရဲ့နေ့စဉ် TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
။